တရုတ်ကုမ္ပဏီတစ်ခုနဲ့တရုတ်မျိုးသား၄ဦးကိုမွေးဝဲဆေးဓာတ်ရုပ်ဆေးရည်ဖန်တနိုင်ထုတ်လို့ရမှာအဓိကပါဝင်သူတွေအဖြစ်သတ်မှတ်ပြီးအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမည်မဲ့စီးရင်သွင်းလိုက်ပါတယ်။အခုလိုတရားဝင်စီးရင်သွင်းလိုက်တာဟာစီးရင်သွင်းခံရသူတွေကိုတရုတ်နိုင်ငံဘက်ကအရေးယူပေးဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ်။ဆွန်ဂျန်ဂျေလာဘောစတန်ဂွီဖန်ချာနဲ့ဂေါဖူဇန်တို့နဲ့အတူ Global United Biotechnology INC Company တို့အားလုံးဟာ2018ခုနှစ်ကအမေရိကန်အစိုးရကဆွဲချက်တင်ခဲ့တဲ့တရုတ်နိုင်ငံသားဖူဂျင်ဂျန်ရဲ့မွေးဆေးမောင်ကိုကိုင်းအဖွဲ့ရဲ့အစိပ်ပိုင်းတွေဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ဖူဂျင်ဂျန်ရဲ့မွေးဆေးကိုင်းဝင်တွေဟာဖက်တနိုင်းနဲ့ကာဖင်တာနီလိုဓာတ်မှုမွေးဆေးရည်တွေကိုထုတ်လုပ်ပြီးအမေရိကန်နိုင်ငံထဲကိုတင်ပို့နေသူတွေဖြစ်တယ်လို့လည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ဖက်တနိုင်းဆေးရည်ကဘိမ့်ဘူတဲ့အစ30ကနေ50အထိပိုပြီးအားဖြင့်လို့ကဖန်တနီကဖန်တနိုင်းဆေးရည်တဲ့အစတရားအပြင်ပါတယ်။အမေရိကန်နိုင်ငံအတွင်းမှာ OPI လို့ခေါ်တဲ့မွေးဆေးဆွဲမှုပြဿနာဖြစ်ပေါ်နေရမှာဖက်တနိုင်းကအဓိကအခန့်ကဏ္ဍကပါဝင်နေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကအဲ့ဒီဆေးရည်တွေအမေရိကန်နိုင်ငံထဲအဓိကတင်ပို့နေတာလို့အမေရိကန်နိုင်ငံကဆွဆွဲထားပေမဲ့တရုတ်နိုင်ငံကတော့ညှင်းဆို့ထားပါတယ်။အခုအမည်မဲ့စီးရင်သွေးခံရသူတွေကိုတရုတ်နိုင်ငံကအရေးယူမယ်မယူဘူးဆိုတာကိုမပြောပေမဲ့ဖူဂျင်ဂျန်ဟာတရုတ်နိုင်ငံထဲမှာရှိနေတယ်ဆိုတာကိုတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျ။